ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့အတွက်မြန်မာကာကွယ်ဝင်ကြီးဌာနနဲ့ပြည်ထောင်စုဌာနတွေအပြင်ထိတ်တန့်မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေကိုကုန်ကျစရိတ်ဆိုင်ရာအမည်မဲဆင်းနဲ့ထက်သွင်းပြီးအမေရိကန်ကဒဏ်ခတ်မှုအတစ်တွေချမှတ်လိုက်ကြောင်းကျေးဇူးတင်မှာကြေညာပါတယ်မြန်မာစစ်တပ်အုံပြမဲ့ပစ္စည်းတင်ပို့ခွင့်ကိုကန့်ကွက်လိုက်တာဖြစ်ပြီးအမေရိကန်ကုမ္ပဏီတွေအတွက်မြန်မာစစ်တပ်ကိုပစ္စည်းတချို့တင်ပို့ခွင့်လိုင်စင်ကန့်ကွက်မှုတွေလုပ်လိုက်တာပါဒါဟာမြန်မာနိုင်ငံမှာ2020နိုဝင်ဘာရွေးကောက်ပွဲအနေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစုအဝေးကိုဖြုတ်ကြပြီးစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းမှုတိုးလာတာတွေအရေးယူလိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ကိုနောက်ထပ်အရေးယူမှုတွေချမှတ်နိုင်လို့ပြန်လည်တုံ့ပြန်နေတယ်လို့လည်းအမေရိကန်ကူးတန်းရောင်းဝယ်ရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်